ရွှေကပွဲပြီးပြန်လည်ကျင်းပတဲ့အခုလွတ်တော်အစည်းအဝေးကနေနှောင်းလာမဲ့လွတ်တော်အသစ်ကူပြောင်းအဆင်ပြေချောမွေ့စေရေးစေတနာထားဆောင်ရွက်သွားကြဖို့ပြည်သူလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလွတ်တော်အမတ်တွေကိုတိုက်တွန်းခဲ့ပါတယ်။အခုကျင်းပတဲ့ပထမအကြိမ်ပြည်သူလွတ်တော်စက်သုံးကြိမ်မြောက်အစည်းအဝေးဟာလွတ်တော်တင်မခေါ်ယူခင်နောက်ဆုံးကျင်းပတဲ့အစည်းအဝေးပါ။နေပြည်တော်လွတ်တော်မှာတွားရ ှနေပြီဖြစ်ပါတယ်အခုနောက်ဆုံးကြံတဲ့ဒီလွတ်တော်စီဝေးတက်တန်းအတွင်းမှာတော့ကြာရှိနေတဲ့အစိုးရဘတ်ဂျက်ကိစ္စအပြင်ဒီဥပဒေမူကြမ်းအချို့ကိုသူတို့ဆွေးနွေးသွားဖို့ရှိတယ်လို့သိရပါတယ်ဒါအပြင်လွတ်တော်ဟောင်းအနေနဲ့လာမယ့်လွတ်တော်တစ်ကိုကြီးချောချောမွေးနဲ့ဒီလွှဲပြောင်းပြီးသွားနိုင်ဖို့လည်းဆောင်ရွက်သွားပါမယ်ဆိုပြီးတော့ဒီပြည်သူလွတ်တော်ဥက္ကဋ္ဌသူရောက်ရှိမှန်းကပြောဆိုသွားပါတယ
်လာမယ့်ဒုတိယအကြိမ်လွတ်တော်အတစ်ဒီပထမအကြိမ်တည်းပို၍အရေးသေးရောအရေးချင်းပါပြည့်စုံပြီးနိုင်ငံတော်နှင့်နိုင်ငံသားများအထူးစည်းဝါးကိုပုံမှန်ဆောင်ရွက်နိုင်စေရန်အတွက်ကျွန်တော်တို့ကလမ်းကင်းဆောင်ရွက်ပေးကြရအောင်ဒါကြောင့်ကုလေများအနေဖြင့်ဆောင်ရွက်ပင်ရရှိချိန်ကာလအတွင်းဒီလိုအထူးစည်းဝါးအတွက်စေနာဖြင့်ဝိရိယထားဆောင်ရွက်ကြရအောင်လို့တိုက်တွန်းရင်းနောက်ခွန်ဆက်တာလိုက်ပါလေ
ဒီကနေ့မနေ့စနေမှာစတင်ခဲ့တဲ့ပြည်သူ့လွတ်တော်အစည်းအဝေးအတွက်မှာတော့လွတ်တော်ကိုယ်စားလှယ်ရဲ့ပြပခီးစဉ်နဲ့ပတ်သက်လို့အစီအငံချက်တွေနဲ့ရင်မျိုးဥပဒေပြင်ဆင်ချက်မူကြမ်းပါဝင်ဥပဒေမူကြမ်းချုပ်ကိုဆွေးနွေးအတည်ပြုလာပြီးလုပ်ပါတယ်အခုပြုလုပ်တဲ့လွတ်တော်အစည်းအဝေးအတွက်မှာတော့ပုံမှန်အဖြစ်ဆိုလို့ရှိရင်အစိုးရ၃စီးဆိုင်ရာဆွေးနွေးအတည်ပြုပေးရမယ့်အစည်းအဝေးဖြစ်ပါတယ်လွတ်တော်တစ်အကူပြောင်းကတော့ချောချောမွေ့ဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမင်းသူက VOA ကိုပြောပါတယ်
ပုံမှန်အတင်းတော့ဒီလွတ်တော်ဟာကျွန်တော်တို့ဖြစ်ဆက်ဘတ်ဂျက်လို့ပြောတဲ့ဒီနှစ်တစ်နှစ်ရဲ့လိုအပ်တဲ့သုံးစွဲဖို့အတွက်ကိုလက်တက်ဆိုင်ရာစီမံကိန်းတွေဒီအတွက်ကိုဒါလိုတဲ့ငွေတွေပြန်တောင်းနေဆိုတဲ့အပတ်စဉ်ပေါ့လေလွတ်တော်ပတ်စဉ်ဖြစ်နေတယ်ပုံမှန်အပြည့်နာမည်ထူးခြားတာတော့စောစောပြောလို့ပေါ့ဒါပထမအချိန်လွတ်တော်တက်တန်းရဲ့နောက်ဆုံးအစည်းအဝေးဖြစ်တယ်လာမယ့်အပတ်မှာတော့ဒါဒုတိယအကြိမ်တက်တာစမယ်ချိန်ပြည့်နေတာအဲ့ဒါလေးပါပဲပုံမှန်အဖြစ်တော့ဒါချစ်ဆက်ဘတ်ဂျက်သူပြောတဲ့အားကြီးအတွက်ဆွေးနွေးတဲ့လွတ်တော်ပါပဲ
အခုကမူကြမ်းက30ကျော်လောက်ကျန်သေးတယ်ပြောတယ်မူကြမ်းဥပဒေမူကြမ်းတွေအဲ့ဒါရောအပြည့်ပြတ်ပါမလား
အဲ့လောက်ကတော့ကျွန်တော်တို့မန်းလို့တော့မရနိုင်ဘူးဗျာဒါပေမဲ့ဒီဥစ္စာကိုတော့ဒီဟိုတချို့အမှန်တန်ဒီခက်နဲ့မညီတဲ့ဥပဒေကြမ်းတွေကြတော့ဒါပြင်ဆင်နိုင်မဲ့အနေအထားမျိုးတွေရှိပါတယ်နောက်တော့လည်းမရနိုင်ပါမယ်
နောက်တစ်ခုကတော့အခုကဒါနောက်ဆုံးလွတ်တော်ဟောင်းကနောက်ဆုံးပေါ့လွတ်တော်တက်လဲလာမယ်ဆိုတော့အကူပြောင်းတဲ့ပတ်သက်လို့ရောဆွေးနွေးစရာတွေများရှိကြလားအ
ဲကျွန်တော်အဲ့လောက်တော့မမနိုင်ဘူးကြာဘာဖြစ်လဲပုံမှန်ပြတော့ပုံမှန်လွတ်တော်ဖြစ်နေတဲ့အတွက်လေနော်အဲဒီလောက်ထိတော့ကျွန်တော်လည်းမသိနိုင်လက်ရှိလွတ်တော်ရဲ့တရားတောင်းကဥပဒေပြည်နဲ့ဆိုတော့ဒီဘတ်ဂျက်တွေပြတ်ထန်ပြီးတယ်ဖြစ်ဆက်ဘတ်ဂျက်တွေပြတ်ထန်ပြီးတယ်ဥပဒေထား
တော့နောက်ဆုံးကုမင်းသူကိုတခုလေးကော်မန့်မေးခြင်းနဲ့အခုကဘာပြောအမျိုးသားတစ်ခုဖွဲ့ချက်ကနိုင်ရပါပါဘီလွတ်တော်ပြောင်းလဲလာတော့မယ်အခုပြောင်းချွတ်မှုမှုဖြစ်မယ်လို့ဒီဆလာအခြေအနေကိုရှိပါလ
ားဒီလွတ်တော်ရဲ့အနေထားရတော့ဒီသွားမဲ့အနေထားတော့ချွတ်မှုမှုဖြစ်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်အခုဒီလွတ်တော်ဟောင်းကိုလာမယ့်နှစ်ဇန်နဝါရီလအထိကျင်းပပွဲရှိပြီးတော့လွတ်တော်တစ်ကိုတော့ဖေဖော်ဝါရီလမှာခေါ်ယူဖို့ရှိနေပါတယ်လွတ်တော်တစ်ကပဲတမနာတစ်ရွေးချယ်ပြီးတော့ဆွေးနွေးဖွဲ့ရမှာပါသူတို့ဥရှိမအပါဝင်အခုလွတ်တော်ကိုတက်ရောက်လာတဲ့ကုစလဲအများစုကတော့နောင်လွတ်တော်မှာဆက်ပြီးတော့ပါဝင်နိုင်တော့မှာမဟုတ်ပဲနဲ့လွတ်တော်တစ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကုစလဲကြီးအများစုနဲ့ကျင်းပရမယ့်အနေအထားရှိနေပါတယ်။အခုကျင်းပနေတဲ့လွတ်တော်ကတော့ဒီပြောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးပါတီကုစလဲအများစုတက်ရောက်ခွင့်ရနေတာမို့လို့သူတို့ဥရှိမတိုက်တွန်းနေသလိုပဲနောင်လွတ်တော်တစ်အတွက်ပြင်ဆင်ပေးမှုမှာချောချောမွေ့မွေ့ဖြစ်ပါမလားဆိုတာကတော့ဒီလွတ်တော်ကနေပြီးတော့ဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့ရလဒ်ကိုကြည့်ရမယ့်အနေအထားပါ။လက်ရှိအဖြစ်တော့လွတ်တော်ဆွေးနွေးမှုခေါင်းစဉ်တွေကြည့်ရင်တော့ဒီပုံမှန်လွတ်တော်တရရဲ့ဆောင်ရွက်ချက်တွေနဲ့ပဲရှိနေပါသေးတယ်။ကျွန်တော်တားညို့ပါနေပြည်တော်ကနေပြည်တော်သတင်းပေးပို့တာပါ။